ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်က၄ရက်ကြာ8000အရှက်နိုင်ငံများအသင်းအာဆီယံစည်းဝေးပွဲရဲ့နောက်ဆုံးနေ့ဖြစ်ကျင်းပခဲ့တဲ့ထိပ်သီးညီလာခံမှာမွေးစည်းဝါးမှောက်ကွန်မှုတွေရဲ့အန်ဒီယန်နဲ့ပတ်သက်လို့ဖိလစ်ပိုင်သမ္မတကမင်းကွန်းထဲမှာအလေးထားပြောကြားသွားပါတယ်။မွေးစည်းဝါးမှောက်ကွန်မှုတွေကဖြစ်ရှင်းလို့မရနိုင်တဲ့ပြဿနာမဟုတ်သလိုပူးပေါင်းဆောင်ရွက်မှုတွေနိုင်ငံရေးစံနာတွေနဲ့တိုက်ပြတ်လို့ရနိုင်တဲ့အကြောင်းအာဆီယံလက်ချောက်ဥက္ကဋ္ဌဖိလစ်ပိုင်နိုင်ငံကသမ္မတရော်ဒရီဂိုဒူတာတေကပြောဆိုလိုက်တာပါ။မွေးစည်းဝါးကင်းစင်တဲ့အာဆီယံဒေသအဖြစ်ထူထောင်သွားဖို့လည်းအသင်းဝင်ဆင်နိုင်ငံကတက်ရောက်လာတဲ့ခေါင်းဆောင်တွေကိုတိုက်တွန်းခဲ့ပါတယ်။အာဆီယံထိပ်သီးညီလာခံတက်ရောက်ခဲ့တဲ့မြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆက်စုကြည်ကတော့အာဆီယံဖိလစ်ပိုင်နိုင်ငံကသမ္မတဒူတာတေအဖြစ် VN Indonesia Brunei စတဲ့အာဆီယံခေါင်းဆောင်အနေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒေါက်တာဆက်စုကြည်နဲ့တွေ့ဆုံခဲ့တဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတော့မြန်မာနိုင်ငံကမတည်ငြိမ်ဖြစ်နေတဲ့ရခိုင်ပြည်နယ်မှာတည်ငြိမ်အေးချမ်းမှုရှိအောင်ကြိုးပမ်းမှုတိုက်တွန်းခဲ့တဲ့အကြောင်းအင်ဒိုနီးရှားနိုင်ငံကအန်တာရာသတင်းဌာနကဖော်ပြခဲ့ပါတယ်။လူခွင့်ရေးကြိုးပမ်းမှုဆွဆွဲချက်တွေထွက်ပေါ်နေတဲ့ရခိုင်ပြည်နယ်အရေးအားကန့်တွဲရခက်ခဲပေမဲ့လည်းအခြေအနေတွေတိုးတက်လာအောင်ဆောင်ရွက်ဖို့မြန်မာစိုးရအနေနဲ့စိတ်ပိုင်းဖြတ်ထားတဲ့အကြောင်းဒေါက်တာဆက်စုကြည်ကပြောကြားခဲ့တယ်လို့လည်းသတင်းကဖော်ပြထားတာပါ။အာဆီယံထိပ်သီးညီလာခံမတိုင်မီကျင်းပခဲ့တဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးအစည်းအဝေးတွေမနေ့ကဆုံးသတ်တဲ့အချိန်မှာတော့မြောက်ကိုရီးယားရဲ့ပက်ထိန်တပ်တုံးနဲ့နျူကလ িয়ার ဆန့်သတ်မှုတွေပေါ်စိုးရိမ်နေကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။